ဝမ်ယောဂကာကွယ်ရေးတောက်ဆေကိုသိန်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်ဘဇာဒေသအတွေ့ဒီစနေနေ့မှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကနေအဲ့ဒီကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်ကာကွယ်ရေးအလုံးအင်းထောက်ပံ့ရေးအစီအစဉ်ကိုအော်တိုဘာလ10ရက်နေ့မှာစတင်ဖို့စီစဉ်ထားပါတယ်။လီဇာစလိုင်းပေးပို့တဲ့တဲ့င်းကိုမအိတန်စင်ပြောပြပေးပါမယ်ရှင်။
အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ရေတွက်ဟာဩဂတ်လ25ရက်နေ့စည်ရင်အရာဆိုရင်တတ်တဝက်ကျော်ရှိနေပြီဖြစ်ပြီးတော့ဝမ်ယောဂါဖြစ်နိုင်တဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ကော့ခ်ဆစ်ဘဇားမှာခြေချဖို့ပေးထားတဲ့နေရာတွေမှာလူနေထူထပ်ပြီးတော့ဒေဇီလောက်တဲ့ယောဂါတွေဖြစ်နိုင်မဲ့အခြေအနေတွေကိုဖန်တီးထားသလိုဖြစ်နေပါတယ်။မတန်ရှင်းတဲ့တောက်ရည်မလက်တဲ့အစားအစာနဲ့မိန်းလောက်စနစ်တွေမတန်ရှင်းတာကြောင့်ဝမ်ယောဂါပြန့်နှံ့နိုင်ပါတယ်။ဝမ်ယောဂအစိုးရဆုံးအခြေအနေတွေမပြတ်ပွားအောင်တောက်ဆေးတွေဖြန့်ဖြူးပေးမဲ့အစီအစဉ်နဲ့ကာကွယ်နိုင်တယ်လို့ WHO အဖွဲ့ပြောခွင့်ရ Derek Jasarevic ကပြောပါတယ်
။ Target population is 650,000 people every individual above age of 1.
လူရ6သိန်းခွဲအတွက်ရည်ရွယ်ပါတယ်။တစ်နှစ်ကျော်အရွယ်ရှိသူတိုင်းအတွက်ပါ။ကာကွယ်ဆေးထိုးပေးမဲ့သူတွေနဲ့စေနာဝန်ထမ်းတွေပါဝင်တဲ့အဖွဲ့200ကျော်ကဆောင်ရွက်မှာပါ။ပထမတစ်တုပ်အပီနှစ်ပတ်အကြာမှာနောက်တစ်တုပ်ဆက်လက်ဆောင်ရွက်ဖို့စီစဉ်ထားပါတယ်။
အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေး2သိန်းခွဲအတွက်ကာကွယ်ဆေးကိုဒုတိယအတုံးမှာဆောင်ရွက်ပေးမှာဖြစ်တယ်လို့ Jasarevic ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh အတိုင်းဝိုင်းကိုလည်းဝမ်ယောဂါကာကွယ်ဆေးပေးသွားမယ်လို့သူကပြောပါတယ်။ဒုက္ခသည်တွေအဆင်ပြေစေဖို့မြေဧကတထောင်ကို Bangladesh အစိုးရကထပ်ချပေးထားတယ်လို့နိုင်ငံတကာရွှေပြောင်းချေချသူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရ Joel Melman ကပြောပါတယ်။စက်တင်ဘာလလေတုန်းကဧက2000ပေးခဲ့ပြီးတော့အခုနောက်ထပ်ထပ်ပေးရလဲဖြစ်တဲ့အကြောင်းမေလ်မန်ကပြောပါတယ
် Officials plan to use the vast site to accommodate all the Rohingya refugees in Cox's Bazar both new and old arrivals in one settlement
နောက်နေပြီးသား Ranger ဒုက္ခသည်တွေအစ်ရောက်လာတဲ့သူတွေပါ Cox's Bazar ကနေရာတစ်ခုထဲမှာပဲတပေါင်းတစ်စီးတဲ့အခြေချနေထိုင်မှုတည်ယဝင်စီစဉ်နေပါတယ်ဒုက္ခသည်ပေါင်း9သိန်းနေထိုင်တဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာပါလိမ့်မယ်
ဒုက္ခသည်တွေအတွက်ပိုကောင်းတဲ့အိမ်ယာတွေလိုအပ်တယ်လို့အထောက်ပံ့ပေးရေးတာဝန်ရှိသူတွေကပြောဆိုနေပြီးတော့ဒုက္ခသည်စခန်းကြီးတိစောက်တာဟာရိုဟင်ဂျာပြည်ထနာအတွက်အပြေမဟုတ်ဘူးလို့လည်းပြောပါရယ်ပြည်ထနာရဲ့ဈေးမြစ်ကိုဖြည့်ရှင်ရမယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေဘေးကင်းလုံခြုံစွာကုသမောနဲ့ကိုပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးရမှာလည်းဖြစ်ပါရယ်ရှင်